ါပဲ
နော်ကိုယ်ကတ
ော့တန်မြန်မာ
ဘူးသောတလဲလိုက်ဘူးသူ
တင်ရဲဘူးနော်ကိ
ုယ်ကဒီတိုင်ရုပ်ကဲပြီဘိုးရယ်ခင်ဗျာမာတီလာလာပါပါနဲ့နောက်ဆက်ဆုံးဘူးဘူးဖက်ရတယ်နော်ဘူးလည်းဒီမှာတင်ရဲ့ဂိုးတင်လက်လို့ပြောမယ်အဲ့ဒီကတီချွန်းပြနေတဲ့ဝင်းတင်ကြီးဆုံးပါပဲဆုံးသက်ပြီလာပါနဲ့ခါယူသွားဖြစ်ပါခင်ဗျာအဲ့တော့မာတီလည်းပြင်ရတယ်ဒီမှာဖက်ကူဆုံးဘူးဒီနဲ့ဒီရတဲ့ဘိုးဘူးစတင်မရတယ်နော
်ဒီကတော့ EP လာကိုရင်းကြီးကမြန်မာကအင်ရှင်ဖြစ်မန္တလေးမြို့မန္တလာတီရိအကစားကွေးမှာကျင်းပခဲ့တဲ့2020 AFC အမျိုးသမီးအိုလံပစ်ခြေစစ်ပွဲဒုတိယအဖြစ်မှာအုပ်စုအင်အိန္ဒိယနဲ့မြန်မာအမျိုးသမီးအသင်းတို့ကစားရမှာစုံကို29နဲ့နိုင်နေတဲ့အိန္ဒိယအသင်းကိုပွဲကစားချိန်83မိနစ်မှာမြန်မာတိုက်စစ်မှုဝင်းတင်ကြီးထွန်းကဂိုးကန်သွင်းလိုက်တဲ့အတွက်အိန္ဒိယနဲ့မြန်မာ39စီတည်ဖြစ်သွားခဲ့တာကိုပြည်တိုက်ရဲ့ဩဘာတန်ခုလိုညံခဲ့တာဖြစ်ပါတယ်။တက်ရှင်မူဝင်းတင်ကြီးထွန်းရဲ့ခြေစွမ်းကလည်းချီးကျူးစရာလို့ပြောရမှာပါ။အာဇာပွဲပြင်ညာသူက
ဒီပွဲမှာမာတင်ရရှိခဲ့တဲ့သွင်းကိုသုံးကိုသလုံးကိုမာတင်ရဲ့စွန့်မခွင့်တက်ရှင်မူဝင်းတင်ကြီးတူရရပဲ။ဆိုင်ပင်းတက်ပါတယ
်။2020ဂျပန်မှာဇူလိုင်နဲ့အောက်ဂုလတ်တို့မှာကျင်းပမယ့်အမျိုးသမီးအိုလံပစ်ဘောလုံးပြိုင်ပွဲတွေအင်းရှင်ဂျပန်အသင်းပြင်အသင်းဆက်တဲ့တို့ကဝင်ရောက်ရှင်ပြန်ကြဖို့ရှိပါတယ်။ခုမန္တလေးမှာကျင်းပခဲ့တဲ့အုပ်စုအေမှာမြန်မာအိန္ဒိယနီပေါ်နဲ့အင်ဒိုနီးရှား၄တင်းတို့ပတ်လည်ကစားကြရမှာမြန်မာကနီပေါ်ကို2-2အင်ဒိုနီးရှားကို6-6နဲ့အနိုင်ရပြီးအိန္ဒိယကတော့နီပေါ်ကို3-2အင်ဒိုနီးရှားကို2-6မရှိနဲ့အနိုင်ရတဲ့အတွက်ဒီဒုတိယအဆင့်ခြေစစ်ပွဲကနေနောက်ဆုံးခြေစစ်ပွဲအဆင့်3ကိုတင်နိုင်ဖို့ခုအိန္ဒိယဟာမြန်မာပွဲမှာ3မှအနိုင်ရဖို့လိုအပ်တာဖြစ်ပါတယ်မြန်မာကတော့အိန္ဒိယနဲ့တရေဖြစ်ခဲ့ရင်ဂိုးအီအတွက်နဲ့အနိုင်ရမှာဖြစ်တဲ့အတွက်ဒီပွဲဟာအိန္ဒိယအတွက်ရောမြန်မာအတွက်ရောတက်ထိတ်ရင်ပူပွဲလို့ဆိုရမှာပါအနိုင်ရမယ့်အသင်းဟာတက်ဆိုင်ရာနိုင်ငံတွေရဲ့သမိုင်းမှာပထမဦးဆုံးအမျိုးသမီးအိုလံပစ်နောက်ဆုံးခြေစစ်ပွဲအဆင့်3ကိုတက်မှာဖြစ်တဲ့အတွက်အသင်းအသင်းလုံးကအနိုင်ရဖို့အားခဲထားကြတာဖြစ်ပါတယ်။အိန္ဒိယမြို့ကြီးအသင်းကြီးပြက
definitely there is pressure on both the teams
အသင်းအသင်းစလုံးအတွက်အနိုင်ရအောင်ကစားဖို့ကတကယ့်ကို pressure တွေများနေတာသိကြပါတယ်။အသင်းတစ်သင်းကခြေစစ်ပွဲနောက်ဆုံးအဆင့်ကိုတက်မှာမဟုတ်ပါ။ဒီနှစ်သင်းစလုံးကတော်ကြပါတယ်။ဒါကြောင့်ဒီပွဲဟာပရိသတ်တွေအတွက်စိတ်ကိုစိတ်လှုပ်ရှားရမယ့်ပွဲဖြစ်မှာပါ
။ဒီမှာအမျိုးသမီးကြီးပြဦးဝင်းစုမိုးကအသင်းရဲ့ကစားကွက်နဲ့ပတ်သက်လို့ပွဲမစတင်ပြီအခုလိုပြောခဲ့ပါတယ
်ကျွန်တော်တင်ရပါတော့ပွဲမှာကစားဖို့မကောင်းတယ်ဘူးဒုတိယပွဲရတော့အင်ဒိုနီးရှားနဲ့အားနည်းတဲ့တင်ပေါ့နော်ဒါပေမဲ့ကိုယ်တင်ရကစားဖို့နေရာလည်းတော်တော်လေးပုံပေါ်နိုင်တယ်ပေါ့အရင်ကညိုလေးကစားနိုင်တယ်ပေါ့နော်အမှားကြီးကတော့ဒါတော့လည်းကျွန်တော်ရှိတာပေါ့လေဒါတော့တင်လိုက်ရှိတာပါပဲအမှားကြီးကတော့ကောင်းတဲ့ဘက်ကိုများတယ်ပေါ့သူလည်းအဲ့ပုံစံရအောင်ပေါ့နော်နောက်ပထမပိုင်းမှာနေပူတဲ့အခါကျတော့ပူချင်းကျင်းတဲ့အခါကျတော့ပေါ့တော့stiff energy ပေါ့နော်သူတို့အားမကုန်အောင်ဘလုံးမြန်စုံမြန်လွတ်တဲ့ပုံစံမျိုးနဲ့သွားမယ်အဒုတိယပိုင်းကြာမှာတော့ပြောရရောဟိုအရင်တက်စစ်မစင်ခိုင်းဘူးပေါ့ပုံမှန်ပဲကစားပါမယ်ဒုတိယပိုင်းအခုချိန်နဲ့ကြာသွားတဲ့အချိန်ပေါ့အဲ့ဒီချိန်မှာတော့ကျွန်တော်တို့တက်စစ်ဖွင့်ကြပါမယ
်တွန်းကိုစီနဲ့တရေကစားပြီးအချိန်ပိုအလေးမြေပြီးမှာတော့ဘယ်ဘက်ကမှဂိုးထပ်မသွင်းနိုင်ခဲ့တဲ့အတွက်ပွဲပြီးသွားခဲ့ပါလေ
အလားဝါလာရှင်ပြေးကြပါခင်ဗျာ။2020ခုနှစ
်လက်စ်ဂိုးလ
ာငါအစ်ကိုပါမူလာပစ်ကျေပွေးယူနီကိုတော့ကိုချီပါအစပ်ပြရစစ်ကိုပြည်ရဲ့အစ်မအစပွဲကြီးကိုစူတော့ရတယ်ပါလေ
။တယ်ရစ်ဟက်ထရစ
်ကိုရေးချပါလေ။ကိုကြီးကဝေးချတဲ့အမှန်နဲ့အကြီးအသေးနဲ့ဒီစူတော့ဒီမှာတော့တစ်ခါကို39စီတိတော့ဒီစူတော့ကိုရောက်တယ်မာတင်ဟာအိုလံပစ
်မြန်မာအစ်ကအိုလံပစ်ခြေစစ်ပွဲနောက်ဆုံးအဆင့်3ကိုတက်သွားပြီဖြစ်ပါတယ်။အိန္ဒိယဘောလုံးအတန်းကြီးသတင်းတောက်ကခုလိုမြန်မာအသင်းရဲ့ခြေစွမ်းကိုချီးကျူးလိုက်ပါတယ်
။ As Myanmar has qualified to the next round from the group A and well played India. The average age of
မြန်မာအသင်းဟာအုပ်စုအိမ်မှာနောက်ဆုံးခြေစစ်ပွဲကိုတက်သွားခဲ့ပါပြီ။အိန္ဒိယအသင်းကစားခဲ့တာကိုချီးကျူးပါတယ်။အိန္ဒိယအသင်းကစားသမားတွေရဲ့ပြင်းပြအသက်က22နှစ်ပဲရှိပါတယ်။မြန်မာအသင်းကလည်းခြေစွမ်းကောင်းတဲ့အတွက်အနိုင်ရတင်ပါတယ်။အိန္ဒိယအသင်းလည်းကောင်းပါတယ်။ဒါပေမဲ့ပြိုင်ပွဲမှာနိုင်နာရှုံးနာကဓမ္မရာပါ။အိန္ဒိယကဒီကနေ့ပွဲရှုံးခဲ့တာဝမ်းနည်းစရာပါပဲ
။ဒီမှာအမျိုးသမီးဘောလုံးအသင်းနေနဲ့အိုလံပစ်အမျိုးသမီးဘောလုံးခြေစစ်ပွဲတွေမှာ2004 2008 2012 နဲ့2016တို့မှာဝင်းရှင်ပြိုင်ကြဘူးရမှာ 2016တုန်းကတော့ဒုတိယခြေစစ်ပွဲကိုတက်နိုင်ခဲ့ပါတယ်။ခုတော့တမိုင်းမှာပထမဦးဆုံးကျင်ဖြစ်မြန်မာအမျိုးသမီးအသင်းကပ္ပတင်ခင်မာလာထွန်းဦးဆောင်တဲ့ခုလိုခြေစွမ်းကြောင့်မြန်မာအမျိုးသမီးဘောလုံးအသင်းဟာတတိယနဲ့နောက်ဆုံးခြေစစ်ပွဲကိုတက်နိုင်ခဲ့ပါပြီ။ဒါကြောင့်မြန်မာအမျိုးသမီးဘောလုံးအသင်းရဲ့ခြေစွမ်းကျင်နိုင်ငံရဲ့အပိထောက်ခံမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံမယ်လင်ပြည်နယ်မှာမြန်မာလူကြီးစီဘောလုံးတမဟောင်းကိုရင်ထွေးကိုမိချီခဲ့ပါတယ
်။ကိုကတော့ OSC Woman Qualified ဒုတိယဆင်မလို့ဒါအောင်မြင်ရတာကဒီမှာအမျိုးသမီးဘောလုံးပြည်နယ်ကျွန်တော်ချီးကျူးရမယ်။ဘိုင်နန်နဲ့ကူပါပထမတစ်ခါမှလည်းဂိုကတ်တော့လည်းမြန်မာဂိုကတ်ပလိုင်းကိုယူလာခဲ့တယ်။အခုဆိုရင်မြန်မာအမျိုးသမီးဘောလုံးကတိုးတက်လာတဲ့လမ်းစားတွေကြိုးစားလာတဲ့လမ်းစားတွေရှိလာတဲ့အခါကျတော့ကျွန်တော်တို့ကဒါတွေကျွန်တော်တို့ကအားပေးပေးရမယ်ဝိုင်းဝန်းပေးရမယ်မြန်မာအမျိုးသမီးဘောလုံးကြီးကကိုလိုအောင်မြင်လာတဲ့အတွက်မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ကတောက်ကနေပြီးတော့ကျွန်တော်ကောင်းကောင်းမွန်မွန်နဲ့ပံ့ပိုးပေးရမယ်ခင်ဗျအဲ့ဒါတခုလည်းကျွန်တော်မြင်ပါတယ်ခင်ဗျကျွန်တော်တို့မြန်မာအမျိုးသမီးဘောလုံးအတင်းပေါ့နော်အဲ့လိုတိုးတက်လာပြီဆိုရင်ပံ့ပိုးပေးဖို့အရာတွေအများကြီးရှိကြအစားအသောက်အနေထိုင်ကျွန်တော်တို့ဝိကျရအဲ့လိုပန့်ပိုးပေးမယ်ဆိုရင်တော့အဲ့လိုကျူးကျူးစားစားကြက်လာမယ်ရပုံးပြီးတယ်ဗမာပြည်မှာအများကြီးရှိပါတယ်နောက်တစ်ခုဗမာပြည်မှာပြီးတဲ့လောက်ကမြန်မာအမျိုးသမီးညာဟိုပထမတန်းအဆင့်အနည်းနဲ့ကစားတာမြန်မာပြည်မှာ၄သင်းပဲရှိပါ၄သင်းနဲ့တော့ကျွန်တော်တို့ဟိုထွက်လာဖို့တော့မလွယ်ဘူးပေါ့ခင်ဗျာဒါကြောင့်မို့မြန်မာအမျိုးသမီးဒီကောင်းကောင်းမွန်မွန်နဲ့ဘောလုံးပြီးတိုးတက်လာမယ်ဆိုရင်တော့လုပ်ပြီးနိုင်တာကလည်းကျွန်တော်တို့ကနောက်ကနေပတ်ပိုးမှုတွေအများကြီးလို့တယ်ရုပ်ပုံးတွေရှာထုတ်ပေးရမယ်နောက်တစ်ခုကဗမာပြည်မှာဘောလုံးကွင်းတွေအများကြီးဖြစ်ပေါ်ရရည်ကြီးတယ်ခင်ဗျာမြန်မာပြည်မှာဘောလုံးကမကောင်းတွေထွက်လာပေါ်တာအကစားကွင်းမရှိပဲနဲ့ဒါမှသွားကစားလို့မြန်အောင်ပေတရာဘောမှာကစားလဲဗမာပြည်မှာပြဿနာရှိတယ်ဒါကြောင့်မို့အကစားကွင်းတွေပေါ်ထွက်လာပေါ်တာရည်ကြီးပါတယ်ကျွန်တော်လည်းဘောလုံးကမတယောက်ပဲကျွန်တော်တို့ကစားပြီဆိုရင်ကြည့်ရင်ကစားကောင်းကစားတယ်လားမကစားတယ်လားတဲ့ကစားရမယ်ကစားကွင်းညင်းလေးနဲ့ဆက်လာပတ်ပတ်ကစားရတယ်ကျွန်တော်ပြီးခဲ့တာကုတင်းကပ္ပင်ကြတဲ့ခေမလာထွန်းနောက်ခုချိန်ကြီးကျွန်တော်၃တင်းစလုံးမှပြန်ကြည့်မယ်ဆိုရင်ဝင်းပင်ကြီးထွန်းကျွန်တော်မိဘနဲ့တက်မှလည်းငကိုသွင်းနေတယ်နောက်အင်ဒိုနီးရှားနဲ့၆ခုကိုပြီးမှလည်းသူငကိုသွင်းခဲ့တယ်ခုနောက်ဆုံးအိန္ဒိယနဲ့ပွဲမှလည်းသူက၃ခုစလုံးသူပဲသွင်းယူလာခဲ့တယ်ဆိုတော့ဝင်းပင်ကြီးထွန်းကခုတကယ်ဟိုမမရဲ့မမအမျိုးသမီးတင်းရဲ့တက်ဆက်မှုတူးလို့ပြောရမယ်သူကိုယ်သိနေလို့ပဲဒီလိုသူအများဆုံးဒီလိုသုံးမစလုံးမှာသူဥဆောင်ပြီးကိုယ်သိနေလို့ပဲကျွန်တော်တို့ဒီမှာအမျိုးသမီးပေါ်လုံးနေရကိုတက်တရားတင်ကိုတက်ရောက်ခဲ့တယ်။အဲ့လိုအမျိုးသမီးတွေပေါ်ထွက်လာတဲ့နေရာမှာဗမာပြည်မှာလည်းနေရာအနှံ့အပြားရှိပါဦးမှာသူတို့ကစားကွက်လေးတွေလာတယ်တွန်းတွန်းတိုက်တိုက်ကစားတယ်ဖြည်းဖြည်းသားမှရှိတယ်လိုအပ်ရင်လိုအပ်တဲ့နေရာမှာလိုက်ပြီးတော့ဖြည့်ဆွမ်းပေးနိုင်တယ်အားလေးတွေမြင်လာတော့သူတို့ရဲ့နောက်ဒီလိုဟာမျိုးလေးတွေကိုဆက်ပြီးတော့ပန့်ပိုးပေးမယ်ဆိုရင်တကယ်အားသမားကောင်းရင်အားကြီးထွက်လာပါလိမ့
်မယ်။မြန်မာအမျိုးသမီးဘောလုံးတင်းဟာ FIFA ကမ္ဘာဖလားအမျိုးသမီးဘောလုံးအဆင့်မှာ54ရှိတာလည်းဖြစ်ပါတယ်။မြန်မာအမျိုးသမီးဘောလုံးတင်းဟာ2019ဖေဖော်ဝါရီလကအိန္ဒိယနိုင်ငံဘွန်ဘေဇွားမြို့ကလင်ကာအကစားကွင်းမှာကျင်းပခဲ့တဲ့နီပေါ်အီရန်အိန္ဒိယတို့ပါဝင်တဲ့လေးတင်းတို့ဖြင်ပြိုင်ကစားရမှာလေ2019ရွှေဖလားစုကိုဆုခူးခဲ့တာလည်းဖြစ်ပါကြောင်းတင်ပြရင်းဒီပြင်ပိုင်ရဲ့မြူတီမြာကန္တာကိုညီကုန်းချုပ်အပ်ပါရရှင
်